စခိုင်းပြည်နယ်မြောက်ပိုင်းမှာကျင်းမာမှုတွေလျှော့ချဖို့နဲ့နိုင်ငံတကာလိုက်နာရမယ့်လူခွင့်ရေးဆိုင်ရာတာဝန်ဝတ္တရားတွေကိုလိုက်နာဖို့ EU ဥရောပကောင်စီဥက္ကဋ္ဌဒေါနာဒက်စ်ကတောင်းဆိုလိုက်ပါတယ်။အိန္ဒိယနိုင်ငံနယူးဒယ်လီမြို့တော်မှာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံပြီးပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဥရောပကောင်စီဥက္ကဋ္ဌကမြန်မာနိုင်ငံအခြေအနေကိုလည်းဆွေးနွေးခဲ့တယ်လို့ခုလိုပြောကြားခဲ့ပါတယ်။
We address the situation in Myanmar and the Rohingya refugee crisis. We want to see
မြန်မာနိုင်ငံအခြေအနေနဲ့ Rohingya ဒုက္ခသည်တွေပြဿနာကိုဆွေးနွေးပြပါတယ်။တင်မမှုအရှိန်လျှော့ချတာကိုကျွန်တော်တို့မြင်လို့ပါတယ်။မြန်မာနိုင်ငံအနေနဲ့နိုင်ငံတကာကလိုက်နာရမယ့်လူခွင့်ရေးဆိုင်ရာတာဝန်ဝတ္တရားတွေကိုအပြည့်အဝပြန်ပြီးလိုက်နာစီခြင်းပါတယ်။လိုအပ်သူတွေကိုလူသားချင်းစာနာတဲ့အကူအညီအရောက်ပို့ပေးနိုင်ဖို့အပြည့်အဝခွင့်ပြုစီခြင်းပါတယ်လို့ဥရောပကောင်စီဥက္ကဋ္ဌဒေါနယ်ဒက်စ်ကပြောကြားသွားတာပါ။14ချိန်မြောက် EU အိန္ဒိယထိပ်သီးစည်းဝေးပွဲအတွက်ဥရောပကောင်စီဥက္ကဋ္ဌ Tusk နဲ့ဥရောပကော်မရှင်ဥက္ကဋ္ဌ Jean-Claude Juncker တို့အိန္ဒိယနိုင်ငံမှရောက်နေကြတာဖြစ်ပါတယ်။အိန္ဒိယနိုင်ငံဘက်မှလည်းဟိုးရင်နှစ်တွေတဲကရောက်နေတဲ့ရိုဟင်ဂျာသိန်းနဲ့ချီရှိပါတယ်။နိုင်ငံရဲ့လုံခြုံရေးကိုထိခိုက်တယ်လို့ဆိုပြီးရိုဟင်ဂျာ4000လောက်ကိုနိုင်ငံတွေကနေနှင်ထုတ်ဖို့အိန္ဒိယအစိုးရကဆောင်ရွက်နေပါတယ်။ရိုဟင်ဂျာတွေအနေနဲ့ကိုယ်သဘောနဲ့ကိုယ်တိုက်ခါရှိစွာပြန်နိုင်ရမယ်လို့ Donald Tusk ကအဲ့ဒီမနေ့ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ရိုဟင်ဂျာပြဿနာစင်းမြစ်ကိုဖြေရှင်းနိုင်ဖို့အတွက်ကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲပို့ဖို့လဲသူကထပ်ပြီးတောင်းဆိုခဲ့ပါတယ်။အိန္ဒိယနိုင်ငံအနေနဲ့အိန္ဒိယနိုင်ငံတစ်ခုအနေနဲ့ကူညီရမယ့်ဝတ္တရားရှိတယ်လို့ဥရောပကောင်စီဥက္ကဋ္ဌကတောက်ကြနေကပြောကြားခဲ့ပါတယ်။ဒီမြန်မာနိုင်ငံလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်လို့ဆိုပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှရခိုင်မြောက်ပိုင်းကမွတ်စလင်တွေအလုံးအချင်းနဲ့ရောက်နေကြပါတယ်။အခြေအနေမကောင်းရင်ထွက်ပြေးခြင်းနဲ့နောက်ထပ်ရိုဟင်ဂျာသိမ်းတဲ့ချီရှိနေတဲ့အတွက်ရခိုင်ပြည်နယ်ဘက်ကအခြေအနေကိုအပြည့်အဝလေ့လာခွင့်ပေးပါလို့ကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာနဲ့အရေးပေါ်ကူညီကယ်ဆယ်ရေးဆိုင်ရာညှိနှိုင်းရေးမှူးမတ်လိုကော့ကလည်းတောက်ကြနေကတောင်းဆိုခဲ့ပါတယ်။